ပြည်သူ့စုလွှတ်တော်ကိုလေ့လာစမ်းသပ်ထားတဲ့ပြင်သစ်ပညာရှင်ဒေါက်တာရီနော့အေဂါတူရဲ့စာရန်ကိုဒီကနေ့တင်ပြပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်တက္ကသိုလ်အာရှရေးရဌာနကလွန်ခဲ့တဲ့နှစ်စက်တင်ဘာမှာထုတ်ဝေတဲ့စာရန်ဖြစ်ပါတယ်။မြန်မာ့ကိမြန်မာရေးရာကိုလေ့လာနေသူဒေါက်တာအေဂါတူဟာလွန်ခဲ့တဲ့ဖေဖော်ဝါရီလကပဲနေပြည်တော်ကိုသွားရောက်လေ့လာခဲ့ပါသေးတယ်။အမိတ်နိုင် းစိုးတဲ့လွတ်တော်ဖြစ်လို့ဗိုလ်ချုပ်ဟောင်းသူကြီးချုပ်ကင်ထားတဲ့အဖွဲ့အစည်းပဲဖြစ်ရမယ်ဆိုတဲ့အမြင်မျိုးကိုဧကတုကလက်မခံပါဘူး။ဒါကြောင့်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေထားတဲ့အယတစစ်တာကုသလေ658ဦးရဲ့အထောက်ပတ်တီတွေကိုအခြေခံလေ့လာသုံးသပ်တယ်လို့ဆိုပါတယ်။ကုသလေတို့ရဲ့လူမျိုးရေးပညာရေးဘာသာရေးလူမျိုးရေးစီးပွားရေးစတဲ့နောက်ခံအခြေအနေတွေကိုလေ့လာပါတယ်။ကောင်းဆောင်ပိုင်းကပုဂ္ဂိုလ်တွေရဲ့အခြေအနေမှာအပြောင်းအလဲဖြစ်လာတာကိုကြည့်ရင်အတွင်ကူးပြောင်းမှုကိုခံမနိုင်လေလို့ဆိုပါတယ
်စစ်တပ်ကိုယ်စားလှယ်166ဦးအပါအဝင်လွတ်တော်ကိုယ်စားလှယ်658ဦးရဲ့အထုပ်ပတ်တိအကျဉ်းတွေကိုလေ့လာတဲ့အပြင်ပြည်တော်စုလွတ်တော်အမတ်39ဦးကိုလည်းဧကတူကတွဲဆုံမေးမြန်းပါတယ်2010ရွေးကောက်ပွဲအနိုင်ရသူတွေမှာအမျိုးသမီး400ခန့်လုံးသာရှိပေမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့2900ခန့်လုံးဟာအမျိုးသမီးအမတ်တွေဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ထဲမှာလေအမျိုးသမီးစစ်ဗိုလ်2ဦးပါဝင်လာတာမို့လွှတ်တော်ကိုယ်စားလှယ်900ခန့်လုံးလောက်ဟာအမျိုးသမီးဖြစ်နေပါတယ်။အရသာလွှတ်တော်အမတ်ရဲ့ပြန်မျှသက်တမ်းဟာ58နှစ်ဖြစ်ပြီးစစ်တပ်ကိုယ်စားလှယ်ရဲ့ပြန်မျှသက်တမ်းကတော့44နှစ်ဖြစ်ပါတယ်။လူမျိုးအရကြည့်ရင်ဗမာက80ရာခိုင်နှုန်းဖြစ်ပြီးအခြားတိုင်းရင်းသားတွေက30ရာခိုင်နှုန်းနေရာယူထားတာတွေ့ရပါတယ
်။ပြည်ထောင်စုလွှတ်တော်ကစစ်တပ်ကိုယ်စားလှယ်တရား66ဦးမှာတော့90ရာခိုင်နှုန်းနီးပါးဟာပမာဖြစ်ပြီးရခိုင်12ဦးရှမ်း2ဦးနဲ့ကရင်2ဦးသာပါဝင်ပါတယ်။အရတကိုစလေ90ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးခရီးရန်52ဦးနဲ့မွတ်စလင်3ဦးသာရှိပါတယ်။ဒါပေမဲ့ကိုစလေအားလုံးဟာဘာသာရေးအမြင်မရှိတဲ့နိုင်ငံရေးပါတီတွေကလာကြတာဖြစ်ပါတယ်။စစ်တပ်ကိုစလေအားလုံးဗုဒ္ဓဘာသာဝင်ဖြစ်နေတာကိုကြည့်ရင်ပမာဖြစ်ဖို့တဲ့ဗုဒ္ဓဘာသာဝင်ဖြစ်ဖို့ကပူအရေးကြီးတယ်လို့ဖြစ်နေပါတယ်။တိုင်းပြည်အတွက်ဥပဒေစီမင်းပြတ်ထမ်းမဲ့လွတ်တော်ကိုယ်စားလှယ်တွေဟာလက်ရွေးစင်အကျော်အမော်တွေမှုပညာအရေးအချင်းဟာအရေးကြီးပါတယ်။လွတ်တော်ကိုယ်စားလှယ်83ရာခိုင်နှုန်းဟာတက္ကသိုလ်ဘွဲ့ရတွေဖြစ်နေတာတွေ့ရပါတယ
်။ပါရဂူဘွဲ့ရကိုယ်စားလှယ်ထဲမှာအရသား10ဦးနဲ့စစ်သား4ဦးရှိပါတယ်။မာစတာဘွဲ့ရတဲ့ကိုယ်စားလှယ်ထဲမှာအရသား32ဦးနဲ့စစ်သား52ဦးရှိပါတယ်။ BA, BSC, LLB, MBBSစားရဘွဲ့တွေရထားတဲ့ကိုယ်စားလှယ်ထဲမှာအရသာ336ဦးနဲ့စစ်သား112ဦးရှိပါတယ်စစ်တပ်ကိုယ်စားလှယ်အလုံးဟာဘွဲ့ရအရာရှိတွေဖြစ်နေပါတယ်အရသာအမတ်ထဲမှာ10တန်းပညာသာရှိသူ10ရာခိုင်နှုန်းပဲရှိပါတယ်ကိုးကန့်နဲ့ဝါအမတ်တွေထဲမှာမြမစာ4တန်းနဲ့တရုတ်စာ10တန်းအထိတင်ပူးသူတွေရှိပါတယ်ကြောင်းမနေဘူးတဲ့အမတ်တဦးသာရှိပါတယ်အရသာကိုယ်စားလှယ်တွေထဲမှာ40ရာခိုင်နှုန်းကသာစစ်မှုဒဏ်ဟောင်းဖြစ်ပါတယ်အများစုကစီးပွားရေးလုပ်ငန်းရှင်တွေဖြစ်ပါတယ်။လွှတ်တော်နှစ်ခုလုံးမှာဥပဒေလောကကလာသူ28ဦးသာရှိပါတယ
်။ဆက်အာနာရှင်စနစ်ကအရသာတပိုင်းအစိုးရစနစ်ကိုအသွင်ကူးပြောင်းရမှာပေါ်ထွက်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့လူမျိုးရေးနောက်ခံတပိုင်းကိုလေ့လာရင်မြန်မာ့ကိမြန်မာနိုင်ငံရေးနဲ့ဥပဒေပြုရေးရဲ့နောက်ကွယ်ကအင်အားကိုသိနိုင်မယ်လို့ဧကတုကယူဆပါတယ်။ဆုံးဖြတ်ချက်ချနိုင်တဲ့အကျော်အမော်လူတန်းစားတဲ့ရဲ့လုံနိုင်မှုစွန့်ရင်ကိုလည်းအကဲကတ်နိုင်ပါလိမ့်မယ်လက်ရှိလွှတ်တော်အမတ်တွေကလွတ်လပ်ရေးရကစားပါလီမန်လွှတ်တော်ကအမတ်တွေနဲ့အတော်တူတယ်လို့ဆိုပါတယ်အသက်50ကျော်ပညာတတ်စီးပွားရေးလုပ်ငန်းရှင်မြန်မာတွေဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်166ယောက်ကိုဘေးပယ်ထားပြီးလေ့လာမယ်ဆိုရင်ပညာတတ်စီးပွားရေးသမားနိုင်ငံရေးအကျဉ်းသားဟောင်းဗိုလ်ချုပ်ဟောင်းကွန်မြူနီဟောင်းနဲ့တိုင်းရင်းသားခေါင်းဆောင်တွေလွှတ်တော်မှာပါဝင်နေပါတယ်သူတို့ရဲ့လွတ်တော်တွင်အပြုတ်အမူကိုလေ့လာမယ်ဆိုရင်အထုပ်ပတ်တိအကျဉ်းကိုလေ့လာရုံနဲ့မလုံလောက်ပါဘူး။ဒါကြောင့်လွတ်တော်အမတ်တွေရဲ့ဥပဒေပြုလုပ်ငန်းကိုစနစ်တကျလေ့လာတင်တယ်လို့ဆိုပါတယ်။အမတ်တွေရဲ့လူမှုစီးပွားရေးနှောက်ကြောင်းနိုင်ငံရေးအတွေ့အကြုံနဲ့လွတ်တော်တွင်အပြုတ်အမူဆက်ဆက်နေပုံကိုလေ့လာစမ်းသပ်နိုင်မယ်ဆိုရင်အလွန်အကျိုးရှိမှာဖြစ်ကြောင်းဒေါက်တာရေနော့ဧကတုကသုံးသပ်ထားပါတယ်ခင်ဗျာ။